Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ1ရက်စနေနေ့ညနေခင်းအတွက် VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စင်မဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်မအီတန်နာကြပါရှင်မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တီအခုစတင်ပြီးရည်တွေ့နေပါပြီအကြံပေးဖွဲ့တွေက laptop computer တွေမှာထည့်ထားနိုင်ပြီးတော့လေးစိတ်လုံးုံကြီးကလည်းရှာမတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းတက်နေတယ်လို့ American သတင်းတွေမှာဖော်ပြနေကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ထိတ်တန့်ရောက်သတင်းတွေကိုတော့ဒီညနေကြားရပါမယ်အီး
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့တာရှင်နေနာဆင်ကြမှာကဒီနေ့ April 1ရက်နေ့ဟာဆိုရင်မြန်မာနိုင်ငံအတွင်းမှာပြည်내အတိုင်းတချို့မှာကြားဖြတ်ရွေးကောက်ပွဲတွေကျင်းပတဲ့နေ့ဖြစ်ပါတယ်။
ဒီ2019ကိုကျွန်တော်မဲလာပေးရတဲ့အချိန်မှာဒီမဲယုံမှာစီစဉ်ထားတဲ့ပုံစံကကျွန်တော်တို့လွတ်လပ်စွာမဲပေးခွင့်ကိုပို့ပြီးတော့ပြည်ပြည်နယ်လို့ကျွန်တော်ယူဆပါတယ်။ဒီကျွန်တော်တို့ကကျွန်တော်တို့မဲပေးတဲ့ဥစ္စာကို
ဒီမဲယုံမှာမဲလာထဲတဲ့ဥအောင်လည်းဥကသူ့အတွေ့အကြုံကိုခုလိုရှင်းပြတာပါဝင်ကျွန်တော်တို့ VOA Wine တို့သားတွေရန်ကုန်တိုင်းတဲ့မဲယုံတွေကိုကိုရိုင်းသွားပြီးမြင်းမြန်ထားတဲ့သတင်းတွေကိုလည်းနားဆင်ကြမှာပါ။ဒါပြင်တခြားတိုင်းဒေသတွေကမဲချင်းတွေကိုလည်းစောင့်ကြည့်ပြီးတော့သတင်းပေးပို့ထားတာကိုလည်းခုညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုမှအေးသနာကျော်နဲ့ကိုရဲနိုင်တို့ကကြီးညာပေးသွားမှာပါရှင်။
မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့မှာစနေနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တွေကိုစတင်ရည်တွယ်နေပါပြီ။ဒါဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတော်အုပ်ချုပ်ရေးတာဝန်ရရှိပြီးတော့တစ်နှစ်ကြာမှလူထုထောက်ခံမှုအခြေအနေကိုပထမဦးဆုံးဆန်းစစ်နိုင်မှုလည်းဖြစ်ပါတယ်။မနေ့6နာရီတည်းကနိုင်ငံတော်ဝိုင်းမြို့နယ်ပေါင်း22မြို့နယ်မှာမဲဆန္ဒရှင်တွေမဲပေးခဲ့ကြပါသည်။အခုကြားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးကပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်နေရာ19နေရာတွေဝင်ရောက်ရှင်းပြနေတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်အပါအဝင်ရန်ကုန်ပဲခူးစခိုင်းစားတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်ရှမ်းမွန်ကယားချင်းစားတဲ့ပြည်နယ်5ခုမှရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာကြားဖြတ်ရွေးကောက်ပွဲကျင်းပတာပါ။2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တချို့ဟာအစိုးရယာဒုတာဝန်တွေခန့်အပ်ခံရတာ၊ကွဲလွန်သွားတာ၊လုံခြုံရေးအကြောင်းပြချက်နဲ့ပထမအကြိမ်ကရွေးကောက်ပွဲမကျင်းပနိုင်တာစတဲ့အကြောင်းတွေနဲ့လစ်လပ်နေတဲ့လွတ်တော်ကိုယ်စားလှယ်19နေရာအတွက်အခုလိုမျိုးကြားဖြတ်ရွေးကောက်ပွဲကျင်းပတာပါမြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးချယ်တဲ့အစိုးရရဲ့ပထမဦးဆုံးနှစ်မှာနိုင်ငံပြုရင်ပြောင်းလဲရေးအချိန်နှေးကွေးတယ်ဆိုပြီးလူလူရဲ့စိတ်ပြတ်တံတွေကြားရပေမဲ့လည်းဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီကိုပဲပြည်သူတွေထောက်ခံနေဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်အကြေခတ်တွေကသုံးသပ်ထားပါတယ်။၅နှစ်တကြိမ်ကျင်းပမဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်မှာလည်းနောက်ထပ်ကြားဖြတ်ရွေးကောက်ပွဲတွေကိုလိုအပ်ရင်ထပ်ပြီးတော့ကျင်းပသွားမှာဖြစ်တယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်။
ဒီခိုင်မီနယ်မြောက်ပိုင်းကဘူးဒီတော်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှူးတူတောက်ကြနေညာကအသက်ခံလိုက်ရတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဘူးဒီတော်မြို့နယ်တင်းမင်ကျေးရွာကကျေးရွာအုပ်စုတာဝန်ကဟမိတ်တူလာခေါ်ဘာစာကိုတောက်ကြနေညာသကောင်းချိန်မှာလူတစုကသူ့နေအိမ်မှာလာရောက်တက်ဖြတ်သွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုလိုသက်ခံလိုက်ရတာဟာပြီးခဲ့တဲ့မတ်လ29ရက်နေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံမိမျက်နှာကိုဖိကြားခဲ့တာနဲ့ဆက်နွယ်မှုရှိနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကသုံးသပ်ပါတယ်။အဲ့ဒီကသတင်းမီဒီယာတွေနဲ့တွေ့ဆုံနေမှာသူဟာအစိုးရနဲ့နှိစက်တာကြောင့်မကြာခဏချင်းချောက်ခံရကြောင်းနဲ့သူ့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိတယ်လို့လည်းပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မောင်နှောခရိုင်အုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူတွေကအတည်ပြုခဲ့ပေမယ့်အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။တင်းမင်ကျေးရွာဟာရခိုင်ပြည်နယ်မှာဒုတိယအကြိမ်အကြမ်းဖက်ဖို့အတွက်အကြမ်းဖက်သမားတွေတင်နန်းပေးတဲ့နေရာဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်ထားသလိုအကြမ်းဖက်သမားလို့တန်ကြားရှိသူ10ယောက်ကိုလည်းဖမ်းမိခဲ့တဲ့နေရာဖြစ်ပါတယ်။ဒါပြင်ဒီကနေ့စနေနေ့မနက်တနားီကျော်ကတက်ကင်ညာကြေးရွာအုပ်စုကကြေးရွာအုပ်ချုပ်ရေးမှူးရုံးအကူရှောင်းရှူအာလောင်ခေါ်ဝင်းနိုင်နဲ့အဲ့ဒီရွာကအဒူဆလင်းခေါ်ဟူဆောင်နာလီတို့နှစ်ယောက်ကိုလည်းအဲ့ဒီချိန်မှာအကြမ်းဖက်သမားတွေဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဒဇန်မာလတုန်းကလည်းသတင်းမီဒီယာတွေပထမအချိန်တွားရောက်ခဲ့တဲ့ငခုရကြေးရွာစာကြည့်တိုင်းမှုဒုံမာမတ်ခေါ်ရူနာမြာကိုလည်းမီဒီယာတွေကိုဖိကြားခဲ့တဲ့အတွက်သူကိုတက်ခဲ့ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဖမ်းခံထားရတဲ့တမရဟောင်းပတ်ကွန်ဟေကိုထောက်ခံသူထောက်ပေါင်းများစွာဟာဒီကနေ့စနေနေ့မှာမစ်ပါကိုထောင်ကလွှတ်ပေးဖို့တောင်းဆိုပြီးတော့စိုးမျိုးရမရှိဝေးဆန္ဒပြကြပါတယ်။တောင်ဝင်ရှိသူတွေနဲ့ဆန္ဒပြသူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနိုင်နေဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့မျိုးရော်ခမ်းမနာမှာကျင်းပတဲ့လူမှုစုဝေးပွဲအတွက်ရဲတပ်ဖွဲ့ဝင ီဆန္ဒတွေပြနေကြတာပါ Miss Fox ကသူ့ရဲ့တငယ်ချင်းနဲ့ပူးပေါင်းကြံစီပြီးတော့စီးပွားရေးလုပ်ငန်းတွေစီကနေလက်ငွေယူတာငွေညှစ်တာတွေအာဏာအလွဲသုံးစားလုပ်မှုအကြက်ခံမှုနဲ့အစိုးရလှုပ်ရွက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ခံရပြီးတော့ဆိုးမျိုးတော့တရားရုံးတရုံးကသူ့ကိုဖမ်းဝင်ရန်ထုတ်ခဲ့ပြီးတော့တောက်ကြနေမှာပဲသူဖမ်းခံခဲ့ရတာပါအခုလိုဆွတ်ဆွဲမှုတွေဟာမမှန်ကန်ကြောင်းသူကတော့ငင်းဆူနေခဲ့ပါလေ။ဒါမဲ့လည်းတကယ်လို့သူ့မှာအပြစ်ရှိကြောင်းတွေ့ရှိခဲ့ရင်တော့ကြားတဲ့အပြစ်ဒဏ်ကိုခံယူမှာဖြစ်ကြောင်းလည်းမနစ်ကပဲကြေညာပြောကြားထားခဲ့ပါလေ။ Miss Fire ရဲ့မိတ်ဆွေဖြစ်တဲ့ Chuan Sun Sil ကိုတော့နိုင်ငံတော်ရဲ့အရေးကိစ္စတွေမှာမတော်ဩဇာလွှမ်းမိုးဖို့လှုံ့ဆော်နေဆိုတဲ့တန်တရားရှိမှုနဲ့မနစ်ကအော်တိုဘာလတွေကဖမ်းဆီးထားတာဖြစ်ပါလေ။Miss Park ကိုယာရုကဖြုတ်ချဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကမလ၁၀ရက်နေ့မှာဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမလ၁၀ရက်နေ့ကတွေ့တဲ့တံယူတိုက်ခိုက်မှုဖြစ်ပွားပြီးတော့လူ3ဦးသေဆုံးခဲ့ရပါတယ်။ Miss Park ဟာတောင်ကိုရီးယားသမ္မတဟောင်းနေထဲမှာရာဇဝတ်ပြစ်မှုတွေနဲ့ဖမ်းခံရတဲ့တတိယမြောက်သမ္မတဟောင်းဖြစ်တယ်လို့တောင်ကိုရီးယားရုံထပ်သတင်းကဖော်ပြပါတယ်။သမ္မတတစ်ရွေးကောက်ပွဲတွေကိုတော့မေလ9ရက်နေ့မှာကျင်းပမှာဖြစ်ပါလိမ့်ရှင်။
မလေးရှားဝန်ကြီးချုပ်နာဂျီရာဇာဟာအိန္ဒိယသမ္မတပရဏမုခါဂျီဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့ညူဒယ်လီမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်ဟာအိန္ဒိယသမ္မတမုခါဂျီကိုသမ္မတရဲ့နန်းတော်မှာတောရောက်တွေ့ဆုံခဲ့တာဖြစ်ပြီးတော့ဒုသမ္မတအပါအဝင်နိုင်ငံသားဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်ရာဇာဟာဒီကနေ့စနေနေ့စောပိုင်းကတော့ဝန်ကြီးအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့ပြီးတော့နိုင်ငံသားကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ထပ်မဆွေးနွေးဖို့အတွက်ဒီကနေ့နောက်ပိုင်းမှာထပ်ပြီးတော့တွေ့ဆုံကြဖို့လည်းရှိပါတယ်။အိန္ဒိယနိုင်ငံကို6000ကျော်ခီးစဉ်ဖြစ်နေပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ရရှိလာခဲ့တဲ့မလေးရှားဝန်ကြီးချုပ်နဲ့ကိုယ်စားလှယ်အဖွဲ့တို့ဟာအရေးပါတဲ့နိုင်ငံအကျိုးတူစီးပွားရေးကိစ္စရင်းနဲ့ပတ်သက်ပြီးတော့နားလည်မှုစာချုပ်လောက်အများပြားထိုးသားဖို့လည်းရှိနေပါတယ်။မလေးရှားကိုယ်စားလှယ်အဖွဲ့မှာတော့အစိုးရအဖွဲ့ဝန်ကြီးတွေထိပ်တန်းတာဝန်ရှိသူတွေအပြင်စီးပွားရေးလုပ်ငန်းရှင်အတော်များများလည်းပါဝင်တယ်လို့ပြောပါတယ်။အိန္ဒိယနဲ့မလေးရှားနိုင်ငံဆက်ဆံရေးမှာစီးပွားရေးနဲ့ကုသရေးဝန်ကြီးကအဓိကဖြစ်ပြီးတော့အိန္ဒိယဟာမလေးရှားနိုင်ငံမှာယင်းနီးမြုပ်နှံမှုအများဆုံးလုပ်တဲ့နိုင်ငံတွေထဲမှာအဆင့်20မှာရှိနေပြီးစုစုပေါင်းယင်းနီးမြုပ်နှံမှုဟာအမေရိကန်ဒေါ်လာ 1.31 ဘီလီယံရှိပါတယ်။မလေးရှားနိုင်ငံကတော့အိန္ဒိယနိုင်ငံမှာဖိဘကနဲ့ယင်းနီးမြုပ်နှံမှုအများဆုံးလုပ်တဲ့နိုင်ငံတွေထဲမှာအဆင့်21မှာရှိနေပြီးတော့အာဆီယံနိုင်ငံတွေထဲမှာတော့ဒုတိယအများဆုံးယင်းနီးမြုပ်နှံမှုလုပ်တဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
။ UAE ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုယနေ့6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်အချင်းဖက်အဖွဲ့တွေက laptop computer တွေထဲမှာထည့်နိုင်ပြီးတော့လေးစိတ်လုံးချုံကြီးကလည်းရှာမတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြပါတယ်။ Al-Qaeda နဲ့ IS Islamic စစ်သွေးကြောအဖွဲ့တို့ကအချင်းဖက်သမားတွေဟာ electronic ပစ္စည်းတွေထဲမှာဘုံထည့်နိုင်မှုတီထွင်ကြံစနေတယ်လို့ American ထောက်လှမ်းရေးအဖွဲ့တွေကပြောကြောင်း CNN နဲ့ CBS သတင်းတွေမှာဖော်ပြကြပါတယ်။လေရင်ပေါ်ကိုဖောက်ခွဲရေးပစ္စည်းတွေဘလို့တင်နိုင်လဲစမ်းတက်နိုင်မှုအတွေ့အကျန်းဖက်သမားတွေရဲ့လက်ထဲမှာလေစိတ်လုံခြုံရေးကအသုံးပြုတဲ့အစစ်မြင့်ဘုံရှာကရိယာရထားပြီလို့ထောက်လန်းရေးသတင်းတွေအရသိရကြောင်းသတင်းတွေမှာဖော်ပြထားတာပါအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေနိုင်ငံ၈နိုင်ငံကလေစိတ်၁၀ခုကနေပြီးတော့အမေရိကန်နိုင်ငံကိုလာရောက်သူတွေ laptop computer နဲ့တခြား electronic ပစ္စည်းတွေကိုကိုနဲ့တပါးတဲ့တယ်ဆောင်ခွင့်မပြုဘူးလို့သမ္မတထရမ့်အစိုးရတလောကတားမြစ်ချက်ထုတ်တာဟာဒီထောက်လှမ်းရေးအချက်လက်ပေါ်မှာအများကြီးမူတည်တယ်လို့သတင်းတွေမှာဖော်ပြပါရယ်ဗြိတိန်နိုင်ငံမှာလည်းအလားတူတားမြစ်ထားတာပါအဲ့ဒီဒေတာတွေကလာတဲ့လေရင်ခီးသွားတွေဟာလက်ကင်ဖုန်းထက်ကြီးတဲ့ electronic ပစ္စည်းတွေကိုလေကြောင်းလိုင်းကောင်တာမှာအပ်လိုက်ရတဲ့ခီးဆောင်တစ်တာထဲမှာထည့်သွင်းယူဆောင်နိုင်ပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးရရှိတဲ့ထောက်လှမ်းရေးသတင်းတွေကအတိအကျဖြစ်ပြီးတော့ယုံကြည်ရတဲ့သတင်းဖြစ်တယ်လို့အရာရှိသုံးဦးကပြောကြောင်း CNN သတင်းမှာဖော်ပြထားပါရယ်ရထားတဲ့တရင်ကတကယ်ကိုစက်သိမ်းထစရာဖြစ်တယ်လို့အရာရှိသူကပြောသွားပါရဲ့ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းကဗျူဟာကျတဲ့လေရင်ကွင်းတစ်ခုကိုအခုတစ်ပတ်မှာ ISJC ကနေပြန်သိမ်းလိုက်နိုင်တာနဲ့အတူအမေရိကန်တပ်တွေနဲ့အမေရိကန်ကကြောတော်နောက်ခံပြီးထားတဲ့တပ်တွေဟာဒေသထဲမှာရှိတဲ့လေရင်ကွင်း၅ခုကို ဒီကနေ့အပီလာတရနေ့မှာစနေနေ့မှာကျင်းပတဲ့ဂျာဖြတ်ရွေးကောက်ပွဲတွေရဲ့အသုံးပြုလို့ရပြီဖြစ်ပါတယ်အမေရိကန်တာဝန်ရှိသူတွေနဲ့အကဲကတ်တွေအဆိုအရတော့ဒါဟာ ISD ကိုတိုက်တဲ့နေရာမှာအဆုံးဖြတ်ပေးနိုင်တဲ့ကိုရဲ့ဖြစ်တယ်လို့လည်းပြောပါတယ်အဲ့လေငွင်းကိုအမေရိကန်တက်တွေက ဒီလေရင်ဝဲကိုတင်နိုင်မှုအတွက်အမေရိကန်လီဒတ်ကဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကိုISDရဲ့ကြောပတ်ကနေချပီးတိုက်နိုင်အောင်လေနဲ့ချပီးခဲ့တာဖြစ်တယ်လို့အမေရိကန်လီဒတ်လေကြောင်းထင်းထင်းဌာနချုပ်ရဲ့ဗိုလ်ချုပ်ကြီးကောတန်အေဗာဟတ်ကပြောပါတယ်အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေရဲ့ကံမျိုးကိုပြန်လည်သိမ်းယူတဲ့စစ်စင်ရေးအတွက်ကိုဗာနီမာရှိတဲ့လီဒတ်အခြေစိုက်ခ
ပြည်သူများကပဲထုတ်ပြန်လိုက်ပါတယ်။အင်ဂျီရောကဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေအကျွေးတွေနဲ့လာစာဘလောက်ရကြလဲဆိုတာတွေအတိအကျဖော်ပြပြီးတော့သူတို့ရဲ့ရာထူးတဲ့အကျိုးစီးပွားပဋိပက္ခဖြစ်နိုင်တဲ့ပိုင်ဆိုင်မှုတွေရောင်းချပြီးတော့ဇန်နဝါရီလအင်ဂျီရောမှာစတင်တာဝန်ထမ်းဆောင်ခြင်းမှာပဲအင်ဂျီရောအရာရှိကဘလောက်ချမ်းသာလဲဆိုတာတွေကိုအတိအကျဖော်ပြထားတာပါ။သမ္မတရဲ့သမီးဖြစ
ကျွန်တော်တို့ရဲ့ဒီကနေ့အပီလာတရနေ့မှာစနေနေ့မှာကျင်းပတဲ့ဂျာဖြတ်ရွေးကောက်ပွဲရဲ့အစီအစဉ်ကြောင့်ပြီးနေပို့နိုရိုကိုခရိုင်ကဘာနာရန်ဆိုတဲ့ရွာမှာမြေပြိုကျခဲ့တာဖြစ်ပြီးတော့အဲ့ဒီမြေပြိုတဲ့အထက်မှာအိမ်300ကျော်ပါသွားခဲ့သလိုတောင်ဆိုင်နေတဲ့တောင်သူတွေလည်းပါသွားတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဗီဒိုကကယ်ဆယ်ရေးဌာနပြောခွင့်ရဆူတိုပိုပါဝိုကပြောပါတယ် ဒေသခံကယ်ဆယ်ရေးဖွဲ့တွေကတော့မြေပြိုတဲ့အထက်မှာလူ26ရောက်ပါသွားတယ်လို့ပြောလိုက်ပြီးတော့အဲ့ဒီဒေသမှာရှိတဲ့အင်ဒိုနီးရှားစစ်တပ်ကြီးကတော့ပျောက်ဆုံးနေတဲ့သူအရေအတွက်ဟာ36ရောက်ရှိတယ်လို့ဆိုပါတယ်စစ်တပ်နဲ့စစ်တပ်ရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးဖွဲ့တွေကပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေပြီးတော့မြေပြိုကျတဲ့နေရာကိုသွားဖို့အခက်အခဲတွေရှိနေတယ်လို့လည်းက
အေးသနာကျော်နဲ့ကိုရင်နိုင်လူကသတင်းတွေကိုတင်ပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရန်ကုန်တိုင်းတဲကကြားဖြတ်ရွေးကောက်ပွဲအခြေအနေတွေကိုဖျော်ပြမြန်မာပိုင်းသတင်းတောက်တွေတွားရောက်သတင်းယူထားတာတွေကိုတင်ဆက်ပေးကြပါမယ်ဒီနေ့ဧပြီလ10ရက်နေ့ဟာဆိုရင်မြန်မာနိုင်ငံတွင်းကပြည်နယ်တိုင်းတချို့မှာကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့နေ့ဖ เมื่อสนามเนื้อเรื่องยังคงได้ด้วยเจ้าหน้าที่ในเรื่องลูกค้ามันท่าเรื่องเมื่อสนามเนื้อต้องกู้จะมาเราวิวยังคงยงกับวันหลังได้เนี่ยคุยไปว่ากูรันตัวยาวไปว่าจีชูเลล่าด้วยส่งมีเมียนตาเรื่องลูกค้าไปเลยไอเดียท่าอันยูตาหลุดจอดด้วยยังคงได้ด้วยจะคุยดีต่อหลุดเลยหลุดเลยเมื่อสนามเนื้อพี่เดอันยูตาหลุดจอดเมื่อสนามเนื้อไม่ชอบยูเนี่ยคนอันยูเนี่ยเด็กก็จีมีนายยูเนี่ยบอกกูตัวกันเลยมีเมียนใครก็ด้วยตีมีเมียนเกิดมีอันยิ่งจะเป
Yungo, Fiuiga Yauto Ajima, Yamanang Sanya American, the Magi Sco Masie, Layo Lila, Tuyavare, the Magi Sco Masiega, Dijavia Yuka Puene Patabi, Akulu, Machapu, Pioja Tovare.
Well, you know, I think the people of Myanmar.
You go with her, you do not but the Lucid in the Mushidia, Gondala Suragu, Malurugawe, Sumpia, Pivalime. You go with Lula Bido, Diana Tabu, to at the Sanya, Tawin Shidurile, Amyaji Juza Tare Surajano Tivar. Bigger than a town sanga, you go with Pomaro, General the Pochagavare. Together, you go with Diamata Mushimshi Surau, Mesa Nashin Bidurigawe, Sumpia, Pimawa.
မြို့တော်လွတ်တော်အမတ်ချောင်းမဲဆန္ဒနယ်မှာမြို့နယ်ခုနှစ်ခုပါဝင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းမိသားစုဝင်တွေအများစုနေထိုင်တဲ့စိတ်ကမ်းမြို့နယ်တွေမှာတော့မဲလာပေးသူပိုစိတ်တာတွေ့ခဲ့ရပါတယ်။ကြီးမြတ်နိုင်မြို့နယ်တွေကမျက်မြင်ကြောင်းမှာဖွင့်ထားတဲ့မဲယုံမှာတော့မတန်ဆွမ်းသူတွေကိုရိုင်းကိုကြလေးဝတ်မဲပေးနိုင်ဖို့အစီအမံတွေအနေနဲ့
မတန်ဆွမ်းသူတွေကိုရိုင်းကိုကြလေးဝတ်မဲပေးနိုင်ဖို့အစီအမံတွေအနေနဲ့မတန်ဆွမ်းသူတွေမဲယုံနဲ့အစဉ်ပြေပြေတွာလာနိုင်ဖို့အပြင်မဲပြပုံစံတွေကိုလည်းပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကထပ်ပိုပြီးတည်တည်တတ်တတ်လှုပ်ထားတာမြင်ခဲ့ရပါတယ်။ဒီမဲယုံမှာမဲလာထဲတဲ့ဥအောင်လွင်ကတော့သူ့အတွေ့အကြုံကိုအခုလိုရှင်းပြပါရစေ။
ဒီကျွန်တော်တို့ကကျွန်တော်တို့မဲပေးတဲ့ဥစ္စာကို
ဘယ်သူမှမသိပဲတော့ပြုတ်ဝက်ဆန္ဒမဲ့တီးပြီးဒီပြင်နဲ့ကျွန်တော်နေပေးခဲ့ရတယ်ပေါ့နော်2015မှာတော့လည်းကျွန်တော်တို့အဲ့လိုပဲနေပေးခဲ့ရတယ်ဒါပေမဲ့2015မှာလောလောလတ်နေပေးခဲ့ရတဲ့ပုံစံဒီကျွန်တော်တို့စီစဉ်ထားတဲ့ဒီ brief template ပြားကတော့နည်းနည်းလေးတော့ quality အဆင်နဲ့သိပြီးတော့ပေါ့ဒါပေမဲ့ကျွန်တော်လောလတ်စားပဲအဲ့လိုနေပေးခဲ့ရတော့ခုလည်းပို့ပြီးတော့ကျွန်တော်ဒီနေပေးခဲ့ရတဲ့ brief template ပြားအမေတမအကောင်းမွန်တဲ့ဟို standard ရှိတဲ့ template ပြားနဲ့နေပေးခဲ့ရတယ်
ဒီကြပြက်ရွေးကောက်ပွဲမှာမတန်ဆွမ်းသူတွေလျို့ဝတ်မဲထင်နိုင်အောင်မြို့နယ်၅ခုမှာစီစဉ်ပေးထားပြီးမတန်ဆွမ်းသူမဲဆန္ဒရှင်စုစုပေါင်း192ဦးရှိပါတယ်။နောက်ပိုင်းမှာမတန်ဆွမ်းသူတွေကိုယ်တိုင်ကိုယ်ကျမဲပေးနိုင်တဲ့မဲယုံတွေများလာဖို့လိုသလိုမတန်ဆွမ်းသူတွေအစဉ်ပြေပြေမဲပေးနိုင်ဖို့အစိုးရရောရွေးကောက်ပွဲကော်မရှင်ကပါအခြေအနေကောင်းတွေကိုတိုးချဲ့ဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မီလီကကိုနေလင်းစိုးကပြောပါတယ်။
ငါမျိုးနေကကျွန်တော်တို့ချင်းပြည်နယ်ထန်တလန်မျိုးနယ်ပါတယ်။နောက်သခိုင်းတိုင်းဒေသကြီးမုံရွာ၊ရန်ကုန်မှာဆိုရင်ကျွန်တော်ကော်မူးမျိုးနယ်၊လိုင်သာယာမျိုးနယ်နဲ့ဒီကြည်မြိုင်မျိုးနယ်ပေါ့နော်။တိုးတော့ကျွန်တော်တို့လက်လန်းမမီတဲ့မတန်ဆန်းတဲ့လူတွေတော်တော်များများကြံပါသေးတယ်။တနိုင်ငံလုံးမှာဆိုရင်တော့ဒါတကောင်ချင်းရ23သိန်းကျော်ရှိတာပေါ့မတန်ဆန်းတဲ့ပြောလေ။ဟိုအသက်ရှင်ရှင်တွေအထက်ပြောပါဆိုရင်တော့ကျွန်တော်ခံမှန်းကြီး15သိန်းလောက်ရှိလိမ့်မယ်။ဆိုတော့တနိုင်ငံလုံးမှာလေ။ဆိုတော့တို့တွေရဲ့အခြေအနေကတော့ကျွန်တော်ထပ်ပြီးတော့ကျေပြန့်လာဖို့အများကြီးပေါ့။တို့လည်းတို့နီးတို့ဟန်နေတော့တို့ဒေသမှာမဲပေးခွင့်ရကြပါလေ။ဒါမဲ့ပို့ပြီးတော့ကောင်းတဲ့အချိန်မှန်နေအခြေအနေတွေဖြစ်ပေါ်ဖို့ထပ်ကြိုးစားအောင်ပေါ့နော်။2014
ခုနှစ်တကောင်စင်းတွေအရမြန်မာနိုင်ငံမှာမတန်ဆွမ်းသူဥယျာဉ်နှစ်တန်းကျော်ရှိပြီးရွေးကောက်ပွဲမှာမဲပေးနိုင်သူတစ်တန်းခွဲကျော်ရှိပါတယ်။ဒါကတော့ကြီးမြင့်နိုင်မြို့နယ်တွင်မတန်ဆွမ်းသူတွေအတွက်စီစဉ်ပေးထားတဲ့မဲယုံအခြေအနေပါ။တခါလိုင်းသားရမဲဆန္ဒနယ်ဘက်ကိုကျမတို့ရဲ့ဝိုင်းတော်သားကိုထက်အောင်တွားရောက်ခဲ့တယ်ဆိုတော့အဲ့ဒီကအခြေအနေတွေကိုဆက်ပြောပြပါဦးမယ်ရှင်
။ဟုတ်ကဲ့ပါဝိုင်းတော်သူမမြင်မခံရေးကိုစလရီကြားအခြေအနေရှင်ပြန်ရမယ်လို့ခံမှန်းထားတဲ့မဲဆန္ဒနယ်တွေတဲ့ရန်ကုန်တိုင်းအတွင်းကလိုင်းသားရမဲဆန္ဒနယ်လေတစ်ခုအပါအဝင်မှာဒီမဲဆန္ဒနယ်ဟာအခုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဖြစ်နေတဲ့ဒေါက်တာတန်းမြင့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ပြီးအနိုင်ရခဲ့တဲ့နေရာလေဖြစ်ပါတယ်။ဒီကနေ့ကြားပြည့်ရွေးကောက်ပွဲမှာလည်းဒေါက်တာတန်းမြင့်ကိုယ်တိုင်လိုင်းသားရမဲဆန္ဒနယ်မှာမဲလာပေးပါတယ်။မဲပေးရတဲ့အပေါ်သူ့ရဲ့ခန်းစားချက်ကိုတော့ဒေါက်တာတန်းမြင့်ကအခုလိုပြောပြပါတယ
်။ Oh, very exciting ပေါ့ကွာ။ထိုးစံတာပေါ့မဲပေးတယ်ဆိုတော့အပြိုင်ဆိုင်ဆိုတော့အဲမဲဆန္ဒရှင်ပေးမယ်ဒီကြောင်နေတော့စိတ်လှုပ်ရှားတာပေါ့စိတ်လှုပ်ရှားတာပေါ့ဒါဟု
တ်ကဲ့ဒါ
ဘာစိတ်လှုပ်ရှားတော့ဝင်းသာအားရနဲ့ဒါကြ aya ကိုကြ aya ပြီးကြီးဆုံးစိတ်လှုပ်ရှားမှုရှိတာပေါ့ဟဲ့
အခြေခံလူတိုင်းစားအများစုနေထိုင်တဲ့လိုင်းသားရမြို့နယ်တွင်မှာမဲဆန္ဒရှင်တွေရဲ့သဘောထားကွဲလဲနိုင်ပြီးမဲတွေကွဲသွားနိုင်ပွဲရှိတယ်လို့ရွေးကောက်ပွဲမတိုင်ခင်ကတုံ့တက်ပြောဆိုမှုတွေလည်းရှိထားပါတယ်မဲဆန္ဒရှင်တို့ဖြစ်တဲ့မတ်ပြဖြိုးစင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ပါမေးပေးရတဲ့အတွက်ကြောင့်လည်းတော့ကောင်းတာပေါ့ဒါပေမဲ့အရင်တော့ကလို့လူများအတွက်ကြတော့အားနေတာပေါ့နော
်ဟုတ်ကဲ့ဘာကြောင့်လူနေရလို့ထင်နေလဲမ
ဟုတ်လူတွေကစိတ်စိတ်မဝင်စားတာလားဘယ်လိုလဲတော့မသိဘူးနော်အရင်တော့ကဆိုရင်တော့အားရပါရမဲပေးကြတယ်ဟိုခုနင်းတော့ဆိုလို့ရှိရင်ညီမတို့အားရတယ်အဲ့ဒီတော့ကပေးရအခုကြတော့စိတ်ပြီးရောပြီးမလားဘူးပေါ့နော်ဒါပေမဲ့ကိုကတော့ကိုရဲ့ဟိုနေမော့ဆန္ဒအတိုင်းဟိုဖြစ်စင်တဲ့လုပ်ရအတိုင်းတော့လည်းလုပ်ပါရဲ့ဟုတ်
VOA ကရောက်ခဲ့သမျှလိုင်းတရာမြို့နယ်တွင်မဲယုံတွေမှာလူလက်ပိုင်းနဲ့လူကြီးပိုင်းအများစုမဲလာပေးကြတာတွေ့ရပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာမဲပေးသူအရေအတွက်အများပြားရှိခဲ့တာပါ။ဒီကြပြက်ရွေးကောက်ပွဲကတော့လူစိတ်ဝင်စားမှုနေတဲ့ဆိုတဲ့သတင်းတွေအစောပိုင်းကတည်းကထွက်ပေါ်ထားတာပါ။ဒီအပေါ်မှာမဲဆန္ဒရှင်တူဖြစ်တဲ့ဦးမြတ်ကျော်ရဲ့အမြင်က
မဲဆန္ဒလက်လက်တာလည်းတဲတော့လူကလည်းကျဲပါလား။ဘောတော့အများကြီးပေါ့။ကျန်ရောပြည်နယ်ရောပါရောညာရောအခြေခံရောဆိုတော့အဲ့ရောက်များတယ်ထင်ပါတယ
်။လိုင်းတရားမဲဆန္ဒနယ်မှာလစ်လက်ပြည်သူ့လွတ်တော်ကိုယ်စားလှယ်တနင်္လာစာအတွက်နိုင်ငံရေးပါတီ6ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း8ယောက်ဝင်ရောက်ရှင်းပယ်ပါတယ်။လိုင်းတရားမြို့နယ်တွင်းကမဲယုံတွေကိုဩစတြေးလျတန်ယုံ၊နော်ဝေးတန်ယုံ၊စတဲ့မြန်မာနိုင်ငံအခြေစိုက်နိုင်ငံခြားတန်ယုံတွေကတာဝန်ရှိသူတွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေလှည့်လည်လေ့လာကြည့်ရှုကြတာတွေ့ခဲ့ရပါတယ်။ဒါကတော့ကျွန်တော်ရောက်ခဲ့တဲ့လိုင်းတရားမဲဆန္ဒနယ်ဘက်ကအခြေအနေပါကော်မူမဲဆန္ဒဘက်ကအခြေအနေကိုတော့ကုချိုချိုသိန်းကြီးဆက်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုထဲအောင်ဟေးဒီကော်မူမဲဆန္ဒနယ်ကတော့အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေတဲ့ဒေါက်ဆန်းစုကြည်ကို2012ကြာပြတ်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်ပြည်စပြီးရွေးကောက်တင်မြှောက်ခဲ့တယ်လို့2015အထွေထွေရွေးကောက်ပွဲမှာလည်းထပ်ပြီးရွေးကောက်တင်မြှောက်ခဲ့တဲ့မဲဆန္ဒနယ်ဖြစ်တာကြောင့် NLD ပါတီအတွက်အဖြစ်မနေအနိုင်ရဖို့လိုတဲ့မဲဆန္ဒနယ်တစ်ခုလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဒီမဲဆန္ဒနယ်မှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအားလုံးကော်မရှင်တာဝန်အသီးသီးကိုထမ်းဆောင်ခဲ့ပြီးလက်ရှိမှာမြို့နယ်ကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဦးအောင်မြတ်ကသူတာဝန်ယူထားတဲ့မဲဆန္ဒနယ်မှာကြုံတွေ့ရတဲ့အခြေအနေတွေကို VOA ကိုအခုလိုရှင်းပြပါတယ
်။ဆက်ကဲရှိရတော့ကျွန်တော်အသေးမောလေးတွာအဲ့ဒါလေးတော့နည်းနည်းပေါ့ပါတီတစ်ခုနဲ့တစ်ခုအစီအမံပြတာလေးတွေနောက်ပြီးတော့ကျွန်တော်တို့ခုနဟိုရုပ်ကပနဲ့ပတ်သက်လုပ်ငန်းလေးပတ်သက်လို့ပေါ့လေအဲ့ဒါလေးတွေသူတို့နဲ့တခါကျပါတီနဲ့ကျွန်တော်နဲ့ဆင်းရတာပေါ့အဲ့ဒါလေးကျွန်တော်ဘက်ကလည်းကျွန်တော်ဒီဝတ်တာလေးပြောတဲ့ခါကျတော့အစီအမံပြတော့မရှိပါဘူး။အစီအမံပြောတာကျွန်တော်ဆက်ကဲပေါ်ရင်ကျွန်တော်ရှင်းလိုက်ရင်
ကျွန်တော်ဘာမှအခက်အခဲဆိုတာမရှိပါဘူးသူတတိယကျွန်တော်ဘာမှအခက်အခဲဆိုတာမရှိပါဘူးသူပြီးရတဲ့တတိယကျွန်တော်အတွေ့အကြုံဆိုဘယ်ဟာတွေကပြန်မဖြစ်တာများလေအဲ့မဖြစ်အောင်ကျွန်တော်အဲ့တော့တခါတော့ကျွန်တော်ရှောင်ရှားလေးလုပ်ကျွန်တော်အကိုဖတ်တာတတိတယ်ဒီဝေးကလည်းလေတော့ရောက်ခဲ့တဲ့ကော်မူမဲဆန္ဒနယ်အတွင်းမဲယုံတွေမှာမဲလာပေးသူလူကြီးလူလက်လူငယ်စတဲ့အရွယ်အသီးသီးလူတန်းစားလွှာအသီးသ ဒီကောင်မှုမဲဆန္ဒနဲ့ကတော့အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေတဲ့ဒေါ်ဆန်းစုကြည်ကိုရင်းနှီးချောင်းနိုင်ခွဲကနေခုနှစ်နာရီအထိပါသည်ချက်ရွေးကောက်ပွဲတွေကနေအခုဒီချိန်ထိမပြတ်မကွက်မဲပေးခဲ့သူပါ သူဘာကြောင့်မဲပေးတယ်လဲဆိုတာကိုအခုလို့ပြောပြပါရစေလိုလဲဆိုတော့ပြောင်းလဲဖို့ပေါ့နော်ပြောင်းလဲဖို့တစ်စင်းနဲ့တစ်စင်းဘသူကဘလို့တိုးတက်အောင်ဘလို့ပြုပြင်နိုင်မလဲဆိုတာကိုယုံကြည်အားကိုပြီးတော့ချက်ခဲ့ရပါဆိုတော့အခုကဒီလက်ရှိNLD
ပါတီရဲ့လုတ်ခဲတဲ့ဟာတွေကအမှအတွက်ကျင်နာရရကလားအမှအတွက်ပြောစရာကောင်းရလားအင်းပြောစရာကောင်းပါတယ်ဘာလို့ပြောစရာကောင်းလဲဆိုတော့အခုမှစရှောက်မဲ့လမ်းလျှောက်ကစားကလေးပုံစံလိုပဲပေါ့နော်အခုမှစမ်းလျှောက်တဲ့ကာလမှာကျွန်တော်တို့စောင့်ကြည့်ရုံပဲရှိတယ်နောက်ပိုင်းကျမှအဖြေဆိုတာသူကလည်းသူလည်းပဲတိလာမှာပေါ့နော်အခုချိန်မှာတော့ဘယ်သူမှပြောလို့တော့မရသေးဘူးပေါ့ဒါပေမဲ့တိုးတက်မှုကတော့ရှိတော့
Kagali da Duchu, Lele, Lilani Ragu, Tugayavare, Aku Jada, Jugo Pema, Lila Messanane, Suzu Bong, Sakonia, she be, Pizudo, Gunia, Muda Ludo, Tonia, Pinene Dandi da Giludo, Didi Conania, Due, Nangaibari, Nestle Ligune, Tibogla, Kuzle, Kuza, Tongu, Wayosin, Jaraba. The Yoga Wesalaha, Ludo, Dwin Kuzle, Yedu, Chusago, Yondoas in and Loud Chiniti, Shima, Mahobi Mele. Leji Anaya and everybody aboard, Ludo Kamu, Sitan, Yenai Nelu, Yosu, Dunga Dari, Chitabarakna.
Okay, this is a good job. A good jagaja, Yango Dineka Messana, Ne, Dongu, Gur and Togi Jari, few in Mamma Trinda with them people Tajaraba, Kutamaro, the Cha, Pine, Dante, Tajiriga, Messana, Neride, a Jane, Pina Nelu, Kamantare, Messana, Neri, Chinidi Gule, the Yango Yonga name, just Sangine, few in Mamma Trinda, Kumusoga, Sabio, Jobja, Piba, Mission.
ရှမ်းပြည်နယ်မိုင်းရှုမြို့နယ်တွင်ကကြေးရွာအုပ်စုတုံးစုကိုကြက်ပြတ်ရွေးကောက်ပွဲမတိုင်မီတပတ်အလိုလောင်းမှာလုံခြုံရေးအရာပိတ်သိမ်းဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိစ္စကိုအစဉ်ပြေအောင်ဘလို့ဆောင်ရွက်ခဲ့တဲ့ဆိုတာကိုမိုင်းရှုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းဝင်းကဗီအိုအေကိုအခုလိုပြောပါတယ်ကျွန်တော်တို့မဲယုံပြောင်းရွှေ့လိုက်တာအဲဒီမော်မေးကြီးပါအုပ်စုဝင်းချောင်းကြီးပါအုပ်စုနောင်အဲကြီးပါအုပ်စုငကုအစရရွှေ့ထားတာဝါလက်ကြီးပါအုပ်စုတစုလေးစုရှိပါတယ်အဲ့အတွက်ကိုကိုယ်တိုင်ပဲကားတွေနဲ့ကိုယ်နိုင်မပို့နိုင်ကျွန်
ရှိဖို့နေရဖို့အဲ့ဒါတွေကျွန်တော်တို့ကတော့ကြီးချင်ပါပါကျွန်တော်အခုသတင်းရတဲ့လောက်တော့ကျွန်တော်ကျောင်းကနေထိုင်ပြီးတော့သတင်းယူနေတဲ့လောက်တော့ပုဂ္ဂိုလ်တိုင်းရောမျက်မြင်တွေ့တဲ့လောက်တော့ကြီးမားတဲ့ကြံစည်မျိုးနဲ့အတွင်းကအခြေအနေကိုတော့ကြီးသည့်မျိုးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစွန်ရွှေကအခုလိုပြောပါတယ်ဒေနိုင်အတိကတော့
ကျွန်တော်ပိုင်းတော့မရသေးဘူး။အခုချိန်ကြည့်တော့နင်းတယ်လို့ပဲဆိုရမှာပေါ့။အဲ့ဒီအခဲကတော့အဲ့အဆက်အသွယ်တစ်ခုပဲကတော့ကျွန်တော်တို့ဒီရောအုပ်စုတိုင်းမေယုံတိုင်းကိုကျွန်တော်ဖုံးလွယ်လွယ်နဲ့မရအောင်သူ့ဘေးုံကိုဖုံးဆက်လို့မရအောင်ခုံးကော်လို့မရအောင်။မန်းရှုနဲ့ကြည်ပြင်းမျိုးတွေကမေယုံတချို့ဟာရှမ်းပြည်တံမတော်မြောက်ပိုင်းတပ်ဖွဲ့ရဲ့ဌာနချုပ်နဲ့နီးကပ်တာကြောင့်လုံခြု
ဒီကောမှုမဲဆန္ဒနယ်ကတော့အခုနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဖြစ်နေတဲ့ဒေါက်ဆန်းစုကြည်
ဒီမော်လီတို့အဲ့ဒါလေးရောနည်းနည်းပေါ့ဒါဒီတစ်ခုမြတ်တစ်ခုအစီအမပြလာလေးဒီဒီကအမျိုးနယ်ရွေးကောက်ပွဲကွန်ရှင်တွင်မှုဥက္ကိုင်းမျိုးလင်းကအခုလိုပြောပါတယ်လူတွေကဟိုပုံမှန်လောက်ပါပဲအခုဆိုရင်သူကကျော်ကျော်လောက်ဒီနေ့လေးရောတဲ့ပြရပါတယ်
ကိုနေုံနေမှာတိတ်တိထိုးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်တချို့ကလည်းမနေ့တုန်းကဆိုရင်နည်းနည်းမိုးလေးတာနဲ့အများကြီးတိတ်တိုးပြီးတော့လုပ်တဲ့နိုင်ဆောင်ရတာအခြေအတူတူအခုကြတော့အချိန်လေးတွေကိုစောင့်ကြည့်တယ်လူပိုင်းပါတယ်လို့ဝင်တယ်အဲ့လိုပုံစံမျိုးဖြစ်လို့ဟိုပြီးတော့လက်တော်တရက်တည်းမလို့ကျွန်တော်အမ်းမှာတရက်တည်းမလို့ညံနေလေအဲ့တော့တချို့ချင်းတချို့ချင်းတချို့ချင်းလာကြတယ်ကြောက်ပဲအ
တဲ့ပြည်နယ်တွေနဲ့စကိုင်းပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာအများအပြားအေးချမ်းချမ်းနဲ့ကျင်းပနိုင်ခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်မဲယုံအမှတ်၄မှာတော့မဲဆန္ဒပေးရာနေရာချထားမှုနဲ့ပတ်သက်ပြီးစောဒကတက်တာတွေရှိခဲ့တယ်လို့ပဲခူးတိုင်းဒေသကြီးကြောက်တကားမြို့နယ်မှာလည်းနှစ်ခါပြန်မဲပေးတာလို့ပြည်ထနာတချို့ရှိခဲ့ကြောင်းနဲ့စကိုင်းတိုင်းမုံရွာမြို့မှာတော့မဲပေးသူရေအတွက်ဟာမဲပေးခွင့်ရှိသူရဲ့တဝက်ကျော်တော့တာရှိကြောင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကပြောကြပါတယ်
။တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့ကုမိုးစကားပြောပြပေးသွားတာပါ။ဒေါက်တာရှင်များရှင်ခုတစ်ခါမှတော့မကြခင်မှာတင်ဆက်ပေးမယ့်ဒိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းစနစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငယ်ငယ်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတက်တန်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရက်သားအစိုးရကပြည်သူနဲ့အတူဆိုတဲ့ဆောင်ပုံတင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းလို့ပြောဆိုထားတဲ့ဒေါက်တာဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့တောထရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါတာရှင်နေနေ9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ဒီကနေ့မကြခင်မှာတင်ဆက်မဲ့9နာရီစီစဉ်မှာတော့မြန်မာတခွင်စီစဉ်သတင်းတောင်မှတ်စုစာရတွေကိုနားဆင်ကြဖို့လည်းရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဲ့ဧသနာကျော်ကကြီးညာပေးပါမယ်ရှင
်။မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့အစနေနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲတွေရဲ့မဲရလဒ်တွေကိုတော့အခုစတင်ပြီးရည်တွေ့နေပါပြီ။မနေ့6နာရီကလေးကနိုင်ငံတော်ဝန်မြို့နယ်ပေါင်း22မြို့နယ်မှာမဲဆန္ဒရှင်တွေမဲပေးခဲ့ကြတာပါ။အခုကြားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးကပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်နေရာ19နေရာတို့ဝင်ရောက်ရှင်းပြနေဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်အပါအဝင်ရန်ကုန်ပဲခူးစခိုင်းစားတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်ရှမ်းမွန်၊ကယားချင်းစားတဲ့ပြည်နယ်5ခုမှရှိတဲ့မြို့နယ်ပေါင်း22မြို့နယ်ကကြားဖြတ်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဘူးစီတောင်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှုတအူတောက်ကြံနေညကအသက်ခံလိုက်ရတယ်လို့ဒေသခံအဝန်ရှိသူတွေကပြောပါတယ်။ဘူးစီတောင်မြို့နယ်တင်းမေကျေးရွာကကျေးရွာအုပ်စုတာဝန်ခံဟာမိဒူလာခေါ်ဘာသာကိုတောက်ကြနေညတကောင်အချိန်မှာလူတစုကသူ့ရဲ့နေအိမ်မှာလာပြီးတက်ဖြတ်သွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အခုလိုတက်ခံရတာဟာပြီးခဲ့တဲ့မလ29ရက်နေ့ကသတင်းမီဒီယာတွေရဲ့တွေးဆမေးမြန်းတာကိုဖြေကြားမှုနဲ့ဆက်ဆက်မှုရှိနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကတုံ့ပြန်ပါရယ်။အကျန်းဖက်အဖွဲ့တွေကလက်တော့ကွန်ပျူတာတွေထဲမှာထည့်ထားနိုင်ပြီးတော့လေဆိပ်လုံခြုံရေးကလည်းရှာမတွေ့နိုင်မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းတက်နေတယ်လို့အမေရိကန်သတင်းတွေမှာဖော်ပြနေကြပါတယ်ရှင်
။သတင်းချင်းချက်ကိုမအေးစနာကျော်ကတင်ညာပေးခဲ့တာပါ။ဒီညနေတွေ့စီစဉ်ထုတ်လွှင့်မှုကတော့9:09ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်စီပါရှင်။ VOA American ဇာတ်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00အထိလိုင်းဒိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျန်းမာရှင်လည်းကြပါစေရှင်။
This program has come to you from the Voice of America, Washington.